တရရှိမြတ်ခင်ဗျာမြန်မာပြည်မှာဖြစ်ပွားနေတဲ့ဆေးရမွေးတည်မှု AIDS ယောဂငှက်ပြားနဲ့ TB အဆုတ်နာယောဂတွေအရှိန်ဟုန်မြင့်ပြီးမတိုက်ဖြတ်နိုင်ဘူးဆိုရင်လူမှုဘေးဒုက္ခအကျတဲတွေဖြစ်လာလိမ့်မယ်လို့မြန်မာပြည်မှာတာဝန်ယူလုပ်ကင်နေတဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးအရာရှိ Charles Petri ကသတိပေးပြောဆိုလိုက်တယ်လို့ AP သတင်းဌာနမှဖော်ပြထားပါတယ်အဲ့ဒီအခြေအနေတွေရှင်းလင်းတင်ပြပေးဖို့ Charles Petri ကိုဆက်သွယ်ပေးမယ်လို့သူခီးဖက်တယ်လို့အဆက်အသွယ်မရခဲ့ပါဘူး။အဲ့ဒါကြောင့်ရန်ကုန်မြို့ကဆေးရုံတရုံမှာကုသပေးနေတဲ့ဆရာဝန်တဦးကိုဗီဝေကနေဥကြောအောင်နဲ့ကဆက်သွယ်မေးမြန်းပြီးအခုလိုတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပါ။ UNDP အရာရှိ Charles Petri ပြောတာကမြန်မာပြည်မှာလူမှုဒုက္ခဆိုင်ရာလိုအပ်ချက်တွေအကြီးအကျယ်ရှိနေတယ်။ကျန်းမာရေးလောကမှာဆိုလို့ရှိရင် AIDS ငှက်ဖျားယောဂနဲ့ TB ဆုတ်နာယောဂတွေဟာကုသယောဂတွေဖြစ်တာကြောင့်သူတို့အနေနဲ့အဲဒီယောဂကြီး၃မျိုးပေါ်မှာမြမပြည်သူတွေအတွက်သိပ်ပြီးတော့စိုးရိမ်နေရတယ်လို့ဆိုပါတယ်။နောက်ပြီးမြမပြည်သူတွေဟာဆင်းရဲမွဲတေမှုတွေကြောင့်သူတို့ရဲ့ဘဝကိုခက်ခဲခဲခဲရှင်သန်နေကြတယ်လို့လည်းပြောပါတယ်။အစာအာဟာရချို့တဲ့တဲ့ပြဿနာတွေလည်းမြမပြည်ရဲ့နေရာတော်တော်များများမှာတွေ့ကြုံနေရပြီးအသက်၅နှစ်အောက်ကလေးငယ်တွေမှာအာဟာရဓာတ်ချို့တဲ့နေတဲ့တဲ့ပြဿနာတွေကိုမြမပြည်နောက်ပိုင်းဒေသတွေမှာပုံမှန်ထက်ပိုဆိုးတဲ့အခြေအနေတွေမှာတွေ့ရတယ်လို့ဆိုပါတယ်။အဲ့ဒါကြောင့်ပြင်ပကပေးမဲ့အကူအညီတွေကိုလိုအပ်နေပါတယ်လို့မြန်မာပြည်မှာတာဝန်ယူပြီးတော့ကျန်းမာရေးကိစ္စတွေကိုဆောင်ရွက်ပေးနေတဲ့ UNDP အရာရှိ Charles Petri ကနေပြောခဲ့တာပါခင်ဗျာ။သူပြောခဲ့သလိုအခြေအနေတွေဆိုးရွားမှုတွေရှိမှရှိနဲ့နိုင်ငံတကာရဲ့အကူအညီလိုအပ်မှုတွေအကြောင်းကိုသိအောင်လို့အဲ့ဒီယောဂကြီး၃ခုမြန်မာပြည်တွင်းဖြစ်ပျက်နေတဲ့အခြေအနေတွေကိုစိတ်ဝင်စားရှိတဲ့ရန်ကုန်မြို့ကဆရာဝန်တဦးကိုကျွန်တော်မေးကြည့်ခဲ့ပါတယ
်။လိုလာတော့လိုနေသေးတယ်။ခုချိန်ကြီးလည်း TV လူနာတွေညောင်များစွာကျွန်မစေကန်းကိုလာတယ်။ပုံစံမျိုးစုံနဲ့လာတာပါအခုဆိုရင် TV ဆေးရဲ့တနည်းကုသဆေးကသိမ့်များပါတယ်။ TV ကအရင်တော့ကကျွန်တော်တို့ကမှန်းထားမယ်အဆုံမှာပဲဖြစ်မယ်။လက်ရင်းအချိန်မှာပဲဖြစ်မယ်ဒီလောက်ပဲမှန်းထားတာ။အခုဆိုရင်မထင်မှတ်တဲ့နေရာတွေကနေတော့ TV တွေကပုံစံမျိုးစုံနဲ့ဝင်လာတာမဟုတ်လို့ TV ကြက်တနာတော်တော်ကြီးပါတယ်။ငှက်ပြားကတော့ဒီမှာမျိုးပေါ်ကဆရာဝန်ဖြစ်နေတော့တိတ်မပြောနိုင်ဘူးပေါ့နော်။မယ်ဒီမှာတော့တော်တော်ဆိုးတယ်ငှက်ပြားပြဿနာပါ။ဒါလဲဒါလဲဆိုတော့ဆင်းရဲတဲ့ပြဿနာနဲ့ဆက်ဆက်တာပါပဲ။ငွေကြေးမတက်နိုင်တော့ဆေးကိုလွယ်လွယ်နဲ့တောက်တယ်ချက်လိုက်တယ်။မတောက်နိုင်တဲ့အချိန်မှာဆေးချက်တော့ဆေးရင်ပါတဲ့ပြဿနာပေါ့။အဲ့ဒါကတီဗီမှာလည်းရှိတယ်ငှက်ပြားမှာလည်းရှိတယ်။အခုဆိုရင် HIV မှာလည်းရှိလာပါပြီ။ဆင်းရဲတဲ့ကြေတနာကြီးကျမတို့ဆေးကိုအလွယ်တကူဝယ်လို့ရတဲ့ကြေတနာလည်းကြီးတဲ့ကြေတနာပေါ့နော်။ HIV ရှိတဲ့လူနာတွေကစနေတကြဆေးကုသမှုမလုပ်တော့ဘူးသူတို့ကြားဘူးနာပေါ့ကြီးကျင်ရှိမယ်ဒါမှမဟုတ်ပြည်ရရနေသေးလာဘူးလားကြီးကျင်ရှိမယ်အဲ့ဆေးလေးမှတ်သားမယ်ပြီးရင်ဒီဆေးမျိုးတိုင်းပတ်စံရှိရင်ကောင်းဝယ်ဆောက်တယ်ပတ်စံမရှိရင်မတော့တော့ဘူ
း
အဲ့တော့ကျမတို့ကြံဝန်တဦးတယောက်တည်းဆေးရုံတယုံတယ်ဟလာအတင်းတစ်ဖွဲတစ်ခုတည်းနဲ့လုံးလို့မရဘူးတနိုင်ငံလုံးတစ်ပြိုင်တည်းလုံးဖို့ဆိုလို့ရှိရင်တော့တိတ်တော့မလွယ်ဘူးပေါ့နော်အခုကြီးမပါဘဲနဲ့လုံနိုင်ဖို့မလွယ်တဲ့လုပ်ငန်းမျိုးဖြစ်နေတာတော့အမှန်ပါ
ဟုတ်ကဲ့ဆရာမရဲ့အတွေ့အကြုံအရဆိုလို့ရှိရင်ဒီမျိုးကြီးတွေမှာ TB ယောဂသမားတွေဒီအဆုတ်နာယောဂသမားတွေကတစ်နေ့တခြားတိုးလာနေတယ်ဆိုတဲ့သဘောလားခင်ဗျဟု
တ်ကဲ့တိုးလာတာမျိုးမဟုတ်ရင်တော့မှဒီနေ့ဒီချိန်ကြီးကျမတို့ကဟိုမရိုးနိုင်တဲ့ TB လက္ခဏာတွေကိုတွေ့နေရတာမြင်ရခြင်းအပြင်တော့ပေါ့နော်တိုးလာသလိုနောက်ထပ်အန္တရာယ်ပုံစံဇိုးတစ်ခုကိုလည်းသတိထားမိနေတာပေါ့နော်
တကယ်တော့မြန်မာပြည်မှာဖြစ်ပျက်နေတဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့ဆိုလို့ရှိရင်အခုပြောဆိုနေကြတဲ့အခြေအနေတွေထက်ကိုအများကြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းသူကပြောပါတယ်
။ချုပ်ပြီးပြောရလို့ရှိရင်တော့ကူးစက်ယောဂါတွေနဲ့နှပန်းလုံးနေရသေးတယ်ဆိုတာကကျွန်တော်တို့ဆင်းရဲနေသေးတာကိုကြားတာပါပဲ။ဒီပြဿနာတွေပြေလည်သွားဖို့ကတာမန်ငွေကြေးထောက်ကူပေါ့နော်။အဲ့လိုလောက်နေတော့မလုံလောက်ပါဘူး။ကျွန်တော်တို့လှုပ်ရှားပြီးအများကြီးရှိတယ်လို့ပဲမြင်ပါတယ်။ခုနလိုပေါ့သေးကူရဲ့သေးသေးလိုက်ယုံနဲ့လေသေးအတွက်ပတ်စံတွေတေးမယ်သေးတွေတေးမယ်ပေါ့နော်အဲ့လိုလုံယုံနဲ့လေဒီယောဂါတွေအမြင့်လန်နိုင်မှာမဟုတ်ပါဘူးဆင်းရဲတဲ့ကြေတနာကိုဘယ်လိုခုမလဲဆိုတာရှိနေနောက်တစ်ခါဝေဒနာခံစားနေရတဲ့သူတွေရှိကိုစနစ်တကျသေးကူတာမှုရောက်သွားအောင်ကျွန်တော်တို့ရဲ့ကျန်းမာရေးစနစ်ဖွဲ့စည်းပုံကအစပေါ့နော်အစစာရပေါ့ကျန်းမာရေးကတကယ်တမ်းကျတော့ကျန်းတဲ့ကျန်းမာရေးအားလုံးနဲ့ပတ်သက်နေတာပါအဲ့ဒီကြေတနာတွေအကုန်လုံးဖြည့်ရှင်းဖို့ဆိုတော့ငွေကြေးအကူအညီတစ်ခုနဲ့တော့မပြီးတော့မှန်ပါပဲ
အဲ့ဒါကတော့ရန်ကုန်မြို့ကဆရာဝန်တူရှင်းပြခဲ့တာပါ။တော်ရှင်များခင်ဗျာ 3D Fund လို့ခေါ်တဲ့ AIDS ငှက်ဖျားနဲ့ TB ယောဂါတွေမြန်မာပြည်မှာအကြီးအကျယ်ဖြစ်ပွားနေတာကိုတိုက်ဖြတ်သွားရအောင်ဆိုပြီးတော့ EU ဥရောပသမဂ္ဂကနေဒေါ်လာတန်းရာနဲ့ချီပြီးတော့အကူအညီတွေပေးလှုပ်ဆောင်ဖို့မြန်မာစစ်ဆေးရနဲ့သဘောတူညီမှုရှိထားပါတယ်။အခုနှစ်ကနေစပြီးတော့အဲ့ဒီစီဇန်ကိုအကောင့်ထဲစဖော်နေတာပါ။ထူးခြားတဲ့အောင်မြင်မှုသတင်းတွေတော့အခုချိန်ထိမကြားသေးပါဘူး။ပြီးခဲ့တဲ့2005ခုနှစ်လပိုင်းလောက်က Global Fund လို့ခေါ်တဲ့အဖွဲ့ရဲ့မြန်မာပြည်တွင်းယောဂတိုက်ဖြတ်ရေးလုပ်ငန်းတွေအပေါ်မြန်မာစစ်ဆေးရရဲ့ကန့်သတ်ချုပ်ချယ်မှုတွေရှိလာလို့ဆိုပြီးတော့ Eddie Global Fund Puega, Nemapiga Ni Tokwa Tobari. Sisoya Kanta de Go Piamido Shopping Mesoino, Global Fund Pue Nemapigo Pianla Naye, Shalwatin Nainelu, Pigre Yapanga Bedrini Tulagabari. Nemasi Suyaha, Kuya Pidure Chongtuniare, Lumutoka, Tetanarigo, Koko Rane Tiria Makuni, Akuni Payment and Ganga Puzzi Pomale, Pepido Lulala, Quintu Genalem Hopusu, Wibanjediha, Machakana Toboni Dava.